ီးရတဲ့သတင်းပတ်တဲ့တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျာကောင်စီရုံးထဲဝင်သွားခဲ့တာကိုနောက်ဆုံးတွေ့ခဲ့ရတယ်။ဆော်ဒီအာရေဗျာသတင်းတောက်ဂျမန်ခါရှူဂျီနဲ့ပတ်သက်ပြီးဘာဖြစ်သွားခဲ့လဲဆိုတာတိတိကျကျသိရအောင်အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီကိုသွားပြီးစူးစမ်းဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစက်တဘေးနေ့မှာပြောပါတယ်။သူဝင်သွားတာကိုတွေ့ရတယ်နဲ့ပြန်ထွက်သွားတာမတွေ့ရတဲ့အတွက်အဲ့ဒီဝင်ကျင်မှာသူရှိနေမဲ့ပုံမပေါ်ဘူးလို့ Fox နေမြန်ကန်တခုမှာသမ္မတထရန့်ကပြောပါတယ်။ဒီသတင်းတော့ဟာ Sorry Ancient Mentor Mohammed Bin Salman ကိုဝေဖန်တဲ့သူ့အမည်ဆောင်းပါပြီး Washington Post သတင်းစာမှာရေးခဲ့သူဖြစ်ပြီးသူက Sorry ကောင်စီရုံးမှာပြီးခဲ့တဲ့သတင်းပတ်က Sorry ကနေလင်းနဲ့လာရောက်ခဲ့တဲ့ထောက်လန်းရေး15ရောက်ရတက်ဖြစ်တာခံရမယ်လို့ယုံကြည်ကြောင်း Turkey အနာဘိုင်းကပြောပါတယ်။ဒါပေမဲ့ Sorry အနာဘိုင်းကဒါအခြေအနေမရှိဘူးလို့ပြောပြီးပယ်ချခဲ့ပါတယ်။အမေရိကန်ထောက်လန်းရေးဂျက်ဖြစ်ထောက်လန်းချက်အရသတင်းတော့ခါရှူဂျီကိုအမေရိကန်ကနေပြန်လာအောင်စီယုံပြီးဆော်ဒီနိုင်ငံရောက်ကိုဖမ်းဖို့အတွက်ဆော်ဒီအင်ရှင်မင်းသားကညွှန်ကြားထားတဲ့သတင်းတွေထွက်ပေါ်နေပါတယ်။တမန်ထရမ့်ကတော့သတင်းတော့တတ်ချာတာမှန်လို့ဆိုရင်ဒါဟာဆိုးရတဲ့လုပ်ရဖြစ်လက်မခံနိုင်ဘူးလို့ပြောပါတယ်။အဲဒီမှာအမေရိကန်ထောက်လန်းရေးတွေရောက်နေပြီးတူတူနဲ့ရောဆော်ဒီအာရဗျအစိုးရနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပြီးအဖြစ်မှန်ကိုတော့သိချင်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကတူရကီကိုလုံခြုံရေးဆိုင်ရာအထောက်အကူတွေပေးဖို့ကမ်းလှမ်းခဲ့တယ်လို့လည်းနိုင်ငံတကာဌာနပြောခွင့်ဟက်ဒန်နယူးယောက်ကကြက်တက်ကလေးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။